လာမယ့်စက်တင်ဘာလနှောင်းပိုင်းမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုလာပြီးအမေရိကန်ကွန်ဂရက်ကပေးအပ်တဲ့ Congressional Gold Medal ဆုကိုလက်ခံရယူဖို့ရှိပါတယ်။ဒီခရီးစဉ်အတွင်းဒေသခံမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံဖို့အတွက်မြန်မာအဖွဲ့အစည်းတွေကလည်းအခုကစပြီးတော့ဆွေးနွေးပြင်ဆင်မှုတွေလုပ်နေကြပါပြီ။ဒေါက်အောင်ဆန်းစုကြည်ဟာသူ့ရဲ့ခရီးစဉ်အတွင်းအမေရိကန်ပြည်ထောင်စုမှရှိတဲ့မြို့ကြီးအတော်များများကိုလည်းတွားရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းထားတဲ့ကိုသားညိုဦးကဆက်ပြောပြပေးမှာပါ။
အခုဒီစက်တင်ဘာလမှာလာရောက်မဲ့ခီးစဉ်ဟာဒေါ်ဆန်းစုကြည်ရဲ့ဆယ်စုနှစ်နဲ့ချီပြီးတော့နေအကျယ်ကျုပ်ကြပြီးတဲ့နောက်ပထမဆုံးကြိမ်အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုလာရောက်ပြီးတော့ဒီအမေရိကန်ကွန်ဂရက်ကနေပြီးတော့ဒေါ်ဆန်းစုကြည်ကိုပေးအပ်ခဲ့တဲ့ Congressional Gold Medal ဒီအမေရိကန်လွှတ်တော်ရဲ့အမြင့်ဆုံးရွှေတံဆိပ်ဆုကိုစက်တင်ဘာလ19ရက်နေ့မှာကိုရိုင်းလက်ခံယူမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကဒီအစိုးရဘက်ရောလွှတ်တော်ဘက်ကတာဝန်ရှိသူတွေနဲ့ပါတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။တချင်ထဲမှာပဲအမေရိကန်ပြည်ထောင်စုတွင်ကမြို့အတော်များများကိုသွားဖို့ရှိပြီးတော့အဲ့ဒီမှာနေကန်မြန်မာအတိုင်းဝိုင်းတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဘယ်မြို့တွေကိုသွားမလဲဆိုရဲအတိအကျခီးစဉ်တော့ထွက်မလာသေးပါဘူး။အမေရိကန်နောက်ချမ်းမြို့တစ်မြို့ဖြစ်တဲ့ Los Angeles ကိုတော့ October 10မှာရောက်ရှိဖို့မှန်းထားပါတယ်။ဒီတော့လည်းဒေါ်ဆန်းစုကြည်ကိုကြိုဆိုဖို့အတွက်မြန်မာအတိုင်းဝိုင်းတွေစုဝေးပြီးတော့တိုင်ပင်နေကြတယ်လို့မြို့ကန်တဦးလည်းဖြစ်ပွဲဖြစ်မြောက်ရေးအဖွဲ့ဝင်တဦးလည်းဖြစ်တဲ့မန္နီလာစိန်ကပြောပါတယ်။
ညတော့ဒီအဲလီမှာရှိတယ်အတင်းဖွဲ့အားလုံးဟုတ်ဝိုင်းလောက်ကြရပွဲဆမ်ဘလစ်စကိုအစ်မရက်တီချမသိဘူးကျွန်တော်တို့အဲလီကိုတော့အော်တိုဘတ်၂ရက်နေ့မှာလို့သိရပါတယ်ရှင့်နောက်ပြီးတော့ဒီဗမာကွန်မြူနတီအားလုံးပါဝင်ရေးတွေကျွန်တော်တို့တောင်ပိုင်းကယ်လီဖိုးနီးယားမှာရှိတဲ့အသင်းဖွဲ့အတီဒီအားလုံးကပါဝင်ပြီးတော့စီဝေးလုပ်နေကြပါတယ်ရှင့်ဖေးဆောင်ပွဲမှာကျွန်တော်တို့မိနစ်60ပဲရတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့တောင်ပိုင်းကယ်လီဖိုးနီးယားမှာရှိတဲ့ဗမာအားလုံးပါဝင်နိုင်ရေးအတွက်ကိုကျမတို့အတင်းဖွဲ့အားလုံးလာလူမျိုးမျိုးပါပါမကြီးပေါ့နော်အားလုံးကိုဖိတ်ကြားထားပြီးတော့အစည်းအဝေးတွေလုပ်နေပါတယ်ဒုတိယကြိမ်ပြီးပါပြီအခုလာမယ့်ပတ်မှာတတိယကြိမ်လုပ်ပြီးတော့ကျမတို့နေရာကိုသတ်မှတ်ပါမယ်ပြီးတော့အဖွဲ့တွေအဖွဲ့အစည်းတွေဖွဲ့မယ်ပေါ့နော်မကျူစရေးအဖွဲ့နာအခန့်ရေးအဖွဲ့အဲ့လိုမျိုးတွေအဖွဲ့အစည်းတွေဖွဲ့ပြီးတော့ကျမတို့အားလုံးပေါင်းပြီးတော့ကျူစွာလုပ်နေပါတယ်ရှင့်ကျမတို့ရရရက်ကအင်္ဂါနေ့ဖြစ်ပေမဲ့လေလူအလုံးနီးပါးကသူတို့အလုတ်ကိုခွင့်ယူပြီးတော့မရမကလာမယ်နောက်ပြီးတော့အိမ်မှာလူ9ယောက်ရှိရင်9ယောက်စုံတက်မယ်ဆိုပြီးတော့ပြောတဲ့လူက80ရာခိုင်နှုန်းလောက်ရှိပါတယ်ရှင
်အမေရိကန်ပြောင်စုတဲမြန်မာတိုင်းသားတွေအများပြားစုဝေးနေထိုင်ကြတဲ့အင်ဒီယားနာပြည်နယ်ဖို့ဝင်းမြို့မှာလဲဒီဒွန်ဆန်းစုကြည်လာရောက်မဲ့ခီးစဉ်အတွက်ဒေသခံတွေအကြားမှာတက်တက်ကြွကြွနဲ့ကြိုတင်ပြင်ဆင်နေကြတယ်လို့ဖို့ဝင်းမြို့ကကိုအောင်မြထွန်းကပြောပါတယ်
ကျွန်တော်ရက်ကိုကျွန်တော်တေးချာမသိရသေးဘူး။ဒါပေမဲ့ခံမှန်းကြည့်ရတော့24 25ပေါင်ဝင်းကြီးလို့ကျွန်တော်တို့ကြံပြီးသိကြရတယ်။အခုလက်ရှိကျွန်တော်ကအဲ့ဒီအတွက်ကျွန်တော်ဒီမှာဖို့ဝင်းမှာရှိရဟိုဘာသမီးသမီးလုံးဝတော့ပေါင်းပေါင်းပြားနဲ့ကျူးကျူးနိုင်ဖို့အတွက်ကိုဝိုင်းဝန်းပြီးတော့သူရှိတော့သူရှိတော့တွေပြီးတော့အကုန်လုံးဝိုင်းစီရင်နေကြရပါတော့။အခုလက်ရှိဆိုရင်ကျွန်တော်တို့ပြီးခဲ့တဲ့နေ့က29ရက်ဒီပါဇူလိုင်လ29ရက်နေ့ကကျွန်တော်တို့ဒီမှာဒီကောင်ကတော့ငုံကြီးလာမကျစားကျွန်တော်တို့ကျိုးစိုးရဲ့ကော်မတီတရားဖွဲ့ဖို့ဆိုပြီးကျွန်တော်ဆွေးနွေးပွဲတစ်ခုလုပ်ခဲ့တယ်ဒုတိယဆွေးနွေးပွဲလုပ်ခဲ့တယ
်ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဒေါ်ဆန်းစုကြည်ခီးစဉ်ရဲ့အစပိုင်းလို့ပြောရမယ်ဝါရှင်တန် DC မှာလည်းအခြားအမေရိကန်အဖွဲ့အစည်းတွေနဲ့တွေ့ဖို့ရှိတယ်လို့ပဲမြန်မာအတိုင်းဝိုင်းနဲ့လည်းတိကျတွေ့ဆုံဖို့ရှိပါတယ်ဒီအတွက်လည်းဝါရှင်တန် DC တဝိုက်ကနေကမြန်မာအဖွဲ့အစည်းတွေစီဝေးတိုင်ပင်ပြီးတော့ဒီကျူးစိုးနေရာချထားရေးအဖွဲ့တွေနောက်ပွဲစီစဉ်ရေးအဖွဲ့ငယ်လေးတွေဖွဲ့စည်းပြီးတော့ပြင်ဆင်ဆောင်ရွက်နေတယ်လို့စီစဉ်သူတွေကပြောပါတယ်နေအကျေကျုပ်ကလွတ်မြောက်လာပြီးတဲ့နောက်ဒေါ်ဆန်းစုကြည်ဟာပထမဆုံးအကြိမ်ဖြစ်တဲ့ပြည်ပခီးစဉ်ဖြစ်အင်ဒီဂျင်ထိုင်းနိုင်ငံကိုသွားပြီးတော့အဲ့ဒီနောက်ဥရောပနိုင်ငံအချို့ကိုသွားခဲ့ပါတယ်အခုဒီအမေရိကန်ခီးစဉ်အတွင်းမှာတော့အစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့ဖိတ်ကြားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနကတော့ပြောခဲ့ပါတယ်ဒေါ်ဆန်းစုကြည်ဟာစက်တင်ဘာလ22ရက်နေ့မှာတော့နယူးယောက်မှာရှိတဲ့ Atlantic Council ညစာစားပွဲမှာကမ္ဘာ့အကျိုးဆောင်နိုင်ငံသားစုကိုလည်းလက်ခံယူမှာဖြစ်ပါတယ်ခင်ဗျာ